နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူတွေရဲ့လုံခြုံရေးဆိုင်ရာဥပဒေကြောင့်ပြည်ထောင်စုဝန်ကြီးဌာနကရေးဆွဲပြီးတော့ပြည်သူ့လွတ်တော်မှာမနေ့ကတင်သွင်းခဲ့တာဖြစ်ပါတယ်။အဲ့ဒီဥပဒေကြောင့်မှာအခန်း၅ခန်းအပိုက်၄ပိုက်ပါဝင်ပြီးသမ္မတတာဝန်ထမ်းဆောင်ခဲ့သူဟာလုံခြုံရေးဆိုင်ရာအကာအကွယ်ရရှိမှဖြစ်သလိုဥပဒေနဲ့အညီတာဝန်အရဆောင်ရွက်ချက်တွေကိုတရားစွဲဆိုတာအရေးယူတာမရှိသေးရဆိုပြီးထည့်သွင်းထားပါတယ်။အဲ့ဒီမှာဥပဒေနဲ့အညီဆိုတာကိုပြပြစုံစုံမဖော်ပြထားတာကြောင့်အငင်းပွားစရာရှိတဲ့အကြောင်းနဲ့ဒီဥပဒေဟာတည်တည်ချာချာရေးဆွဲရမယ်ဥပဒေဖြစ်တဲ့အကြောင်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ပလဲမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်ကပြောပါတယ်
။ဥပဒေနဲ့အညီဆိုတာဘယ်လိုဆောင်ရွက်ခဲ့တာလဲဆိုအဲ့ဒီအပေါ်မှာဆောင်ရွက်ခဲ့တဲ့အလုပ်ရဲ့အပေါ်မှာမူတည်တယ်အဲ့ဒါ။အားကြောင့်လဲဆိုလို့ရှိရင်တကယ်တော့သူကဥပဒေနဲ့အညီဆောင်ရွက်တယ်လို့ပြောပေမဲ့ဒီဥပဒေနဲ့အညီဆောင်ရွက်တဲ့ကိစ္စတွေနဲ့မဟုတ်ဘူးကျွန်တော်တို့အများကြီးညံ့မွားစရာကြီးကိစ္စတွေအများကြီးရှိတယ်။ကျွန်တော်တိုင်းပြည်ရဲ့လက်ပစ်လိုက်ယူကိစ္စမျိုးတွေပေါ့။အဲ့တော့ဒီလိုမျိုးတွေအချို့ကိစ္စတွေကမှာပါလာမယ်ဆိုရင်ဘယ်လိုတောင်းယူမလဲဘယ်လိုတောင်းဝန်ခံမလဲ။အဲ့တော့ဒါကြောင့်မလို့ကျွန်တော်တို့ခုပြောချင်တာဒီဥပဒေဟာပြည့်ပြည့်စုံစုံနဲ့တည်တည်ချာချာရေးဆွဲရမယ့်ဥပဒေတစ်ခုဖြစ်တယ်လို့ကျွန်တော်တို့ဒါကိုပြောချင်တာပေါ့
။ချက်ခိုင်ဖွံ့ဖြိုးရေးပါတီမျိုးသားလွတ်တော်ကိုယ်စားလှယ်ဦးလာဆွေကဥပဒေထက်မှာဘသူမှမရှိသင့်မဲ့သမရအပါဝင်အားလုံးဟာဥပဒေချိုးဖောက်ရင်ရေးယူခံရမှာဖြစ်တာကြောင့်အခုလိုဥပဒေမျိုးဟာမပြတ်ထန်းသင့်တဲ့အကြောင်းပြောပါတယ်
။သူမဟုတ်တာလို့ရင်တော့တရားစွဲခံရမှာပဲလीနော်။ဒါကတော့သမရမကောက်ဘူးလို့ဖြစ်နေနေဥပဒေဆိုတာအထက်မှာပဲရှိရင်လို့အားလုံးကခံယူထားကြရတာပဲလीနော်။ဒီဖြစ်မှာဒီလိုဥပဒေပြတ်ထန်းလို့တော့မသိမှာ
။မျိုးသားဒီမိုကရေစီအင်အားစုပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစိန်ထွန်းကတာဝန်ရဆောင်ရွက်တဲ့ကိစ္စအပေါ်မှာရေးယူလို့မရပေမဲ့တီကြာဥရေတွေနဲ့ညှိရင်တော့ရေးယူလို့ရနိုင်တယ်လို့ပြောပါတယ်
။ဒီနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အတွက်တောင်းအရာဆောင်ရွက်ထားခဲ့တဲ့ကိစ္စတွေပေါ်မှာပဲနောက်ပြန်ရေးယူလို့မရတာပဲ။တီကြာဥရေတွေနဲ့ညှိစွန်းတဲ့ကိစ္စတွေတည်းမဆိုင်ဘူးလို့ဆိုလိုတာဖြစ်ပါတယ်။ဥပမာဗန္ဒာရေးတုံဆွဲမှုပေါ်မှာမတော်မဘူးလို့သူများယူဆခဲ့ရင်ဆောင်ရွက်ချက်တွေကိုပြန်လည်စစ်ဆေးလိုက်ရင်ဒါတိတာပဲ။ဘာလို့လဲဆိုရင်ဗန္ဒာရေးကော်မရှင်နဲ့ပြည်တော်စုစိုးရနဲ့ဗန္ဒာရေးဥပဒေနဲ့အညီသုံးမသုံးပြန်စစ်လိုက်လို့ရှိရင်ဥပဒေကြောင့်အရာရှင်းတော့မှာပါ။
တီဘောမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရထွန်းကအဲ့ဒီဥပဒေမှာဥပဒေနဲ့မညီတာတွေ့ရင်တရားစွဲဆိုနိုင်တဲ့အထိပယ်ရှိတာကြောင့်တရားမျှတတယ်လို့ယူဆတဲ့အကြောင်းပြောပါတယ်
ဥပဒေနဲ့မညီတဲ့ဆောင်ရွက်ချက်များเนาะနောက်အချိန်မှာပေါ်လာတယ်ဆိုလို့ရှိရင်တော့ဒါကတရားစွဲဆိုနိုင်တယ်ဆိုတဲ့အဓိပ္ပာယ်အဲ့တော့ဥပဒေနဲ့မညီတဲ့ဆောင်ရွက်ချက်တချို့လဲရှိကောင်းရှိမယ်ပေါ့เนาะသို့တော့ကျွန်တော်တို့အခုဥပဒေကြမ်းထဲမှာကဥပဒေနဲ့အညီဆောင်ရွက်ခဲ့တဲ့ကိစ္စကိုတရားစွဲဆိုခွင့်မရှိလို့ပြောဆိုထားတာဖြစ်တဲ့အတွက်ကြောင့်လို့ဒါကတော့ဖယားဖြစ်တယ်လို့ထင်ပါတယ
်ဥပဒေကြမ်းမှာသမ္မတတာဝန်ထမ်းဆောင်သူရဲ့လုံခြုံရေးကိုကာကွယ်ရေးဝန်ကြီးဌာနနဲ့ပြည်ထောင်စုဝန်ကြီးဌာနကလုံခြုံရေးပေးရမယ်လို့ပါပေမဲ့ပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီကပြည်ထောင်စုဝန်ကြီးဌာနမြန်မာနိုင်ငံရဲတပ်ဖွဲ့လို့ပြင်ဆင်လိုက်ပါတယ်။ဥပဒေကြမ်းကိုသမ္မတတာဝန်ထမ်းဆောင်ခဲ့သူရဲ့အသက်အန္တရာယ်နဲ့ကိုယ်ကာယထိခိုက်မှုကနေကြိုတင်ကာကွယ်ဖို့မိသားစုနဲ့အတူလုံခြုံစွာနေထိုင်ဖို့နဲ့ဥပဒေနဲ့အညီဆုံးဖြတ်ခဲ့တာတွေကိုအနောက်ဆက်ပေးနိုင်တာတွေကနေကာကွယ်ဖို့ရည်ရွယ်ရေးဆွဲခဲ့တာလို့သိရပါတယ်။အဲ့ဒီဥပဒေကြမ်းကိုဆွေးနွေးလို့တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ဒီဇင်ဘာလ23ရက်နောက်ဆုံးထားပြီးစည်ရင်ပေးကြဖို့ပြည်သူ့လွတ်တော်ဥက္ကရာသူရဥရှိမန်ကပြောကြားထားပါတယ်ခင်ဗျာ